ကယားပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့တဲ့လွိုက်ကော်မြို့ပေါ်ကိုစစ်တကလေးချောင်းကပါတိုက်ခိုက်တဲ့အတွက်မြို့ထဲနဲ့မြို့နီးဝန်းကျင်ဒေသကပြည်သူတွေစစ်ဘေးလွတ်ရာထွက်သွားနေကြပါတယ်။အဲဒီလိုဘေးလွတ်ရာတင်းရှောင်ခိုးလုံနေကြတဲ့သူတွေထဲမှာလွိုက်ကော်မြို့ကတန်ဃာတော်တွေလည်းပါပါတယ်။လွိုက်ကော်မြို့ထဲကတန်ဃာတော်140လောက်ရှိတဲ့ပုဗ္ဗာယုံစာတင်တိုက်ကတန်ဃာတွေဘေးလွတ်ရာထွက်သွားခဲ့ကြတဲ့အတွက်ကျောင်းမှာတန်ဃာ10ပါးပဲကျန်တော့တယ်လို့ပုဗ္ဗာယုံစာတင်တိုက်ဆရာတော်ကဗီဒီယိုကိုမိန့်ပါတယ
်။140ကအခုကရှိပါတော့ပဲကြာဆိုတော့အမျိုးအဲ့ဒီပေါ့ခင်နေတော့တိရတိုင်းမဲ့သူကကြောက်လာကပုံကျဲတာကြောက်ပါတော့ပုံကျဲတာကြောက်လဲနောက်ပြီးတော့ဟိုတညလုံးဆူဆူညံ့ညံ့တနတ်တန်နဲ့ပုံတန်နဲ့ကြားနေတဲ့ခါကျတော့အဲ့ဒီမရဘူးလေဒီမလာဘူးနင်းပြက်နေရေမလာဘူးပေါ့နေတော့မရတော့ဘူးအဲ့ဒီမလုံးချုံတော့အကုန်လုံးထွက်ပြေးကုန်ရောလက်ကောမြို့ထဲမှာတော့ဦးဇင်းနာလူနေရာတစ်ခက်ပို့မရှိတော့တဲ့နေကြီးပေါ့
လွယ်ကော်မျိုးကကုန်းစုဖုန်ကြီးကျောင်းမှာလေလွယ်ကော်စာတိတန်ဃာတွေပဲဖုန်ကြီးကျောင်းမှာချန်တယ်လို့ကုန်းစုဖုန်ကြီးကျောင်းကတန်ဃာတစ်ပါးကမိန့်ပါတယ်
။ကျောင်းမှာကအပန်း20လောက်ကျန်နေတယ်ကမ။တချို့ကတော့ကျန်နေတယ်ကမရွှေတောင်ကျောင်းက10ပါးကျော်လောက်ကျန်နေတယ်လို့ပြောတယ်။တခြားကျောင်းကလည်းတန်ဃာနေတဲ့ကျောင်းကျတော့3-4ပါးလောက်ကျန်နေတယ်။အချင်းနေဆိုလာဒီထက်မကဆိုလာမှာကိုပဲကျောင်းနေလို့ရှောင်းနေတာပါတကမ။
လွယ်ကော်မြို့ပေါ်မှာခမန်းကြီးဖုန်ကြီးကျောင်း90လောက်ရှိပြီးတိုက်ပွဲဖြစ်တဲ့နေရာနဲ့နေတဲ့နေရာတွေကဖုန်ကြီးကျောင်းတွေကတန်ဃာအများစုပေးလို့ရကိုတင်းချောင်သွားကြတယ်လို့လွယ်ကော်မြို့နယ်သာသနာရေးရုံးဝန်ထမ်းတို့က VOA ကိုပြောပါတယ
်လွယ်ကော်မှာကျတော့တပင်တိုက်ကြီးကနတ်တိုက်ရှိတာပေါ့နော်တန်ဃာအပားပြားကျော်တယ်တိုက်နဲ့တိုက်ရှိတဲ့ချွေတောင်နဲ့ပုတ်ပါရပေါ့နော်တိုက်ပွဲဖြစ်တဲ့နေရာအမီနာမလွတ်နိုင်ဆိုတဲ့ကျောင်းတွေလည်းချောင်းတယ်ခုမှဟိုမိုင်လုံးနဲ့နေတဲ့ပုတ်ပါရကျောင်းဆိုလည်းသူလည်းချောင်းသွားတယ်နောက်ပြီးတော့ဒေါ်ခုမှဖြစ်တဲ့ခါကျတော့ဒေါ်ခုကျောင်းကလည်းဘေးလွတ်တဲ့နေရာချောင်းသွားတာပေါ့နော
်လေကျောင်းတိုက်ခိုက်မှုတွေကြောင့်လွယ်ကော်မြို့ကန်တွေ2022ခုနှစ်ဇန်နဝါရီလပထမသတင်းပတ်ထဲကဘေးလွတ်ရာဒေသတွေကိုထွက်ပြေးခဲ့ကြတဲ့အတွက်အခုဆိုရင်မြို့ထဲမှာလူမရှိသလောက်ကိုဖြစ်သွားပြီလို့ပုဗ္ဗယုံစာတင်လိုက်ဆရာတော်ကအမိန့်ကြပါတယ်မြို့မှာလည်းရေမီးဖြတ်တောက်ခံထားလို့ကြံရှိနေတဲ့တန်ဃာတော်တွေအခက်အခဲဖြစ်လာမယ်လို့လည်းဆရာတော်ကမိန့်ပါတယ
်အခက်အခဲတော့များစွာရှိမှာပဲအပြည့်အစုံရေမရှိမိမရှိဆိုတော့နောက်ဈေးဝယ်ခြင်းနဲ့ဈေးရလည်းမရှိဝယ်ခြင်းနဲ့ပစ္စည်းတွေရောင်းမလို့မရှိတော့လေအကုန်ပိတ်ပြီးတော့ကြာကြောအဲအဲ့လည်းနောက်ရရတဲ့ရှိတာတော့ဥစဉ်ညာအခက်အခဲတော့ဖြစ်ပါတယ
်လွယ်ကော်မျိုးမှာကြံရှိနေတဲ့တန်ဃာတော်တွေအနေနဲ့ကိုယ်တိုင်ချက်ပြုတ်စားတော့ရမှာဖြစ်လို့အခက်အခဲရှိတယ်လို့စားတော့ကုန်တွေဝယ်မယ်ဆိုရင်တော့ဝယ်လို့မရတော့ဘူးလို့ဆရာတော်ကမိန့်ပါတယ်။လွယ်ကော်မြို့မှာတရက်ပိုင်းဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရပုံကျုပ်စော်မင်းထွန်းကတော့ VOA ကိုအခုလိုပြောပါတယ်
။လွယ်ကော်ဘက်ကတော့ကျွန်တော်တို့ဟိုဘက်မနီးကတော့အဲတော်တခြားဘက်မှာတော့ကျွန်တော်တို့ဖြည့်ပြမှုရှိတယ်။တော်တခြားရွာရဲ့အရှိတ်အဝါလောက်မှာကျွန်တော်တို့နေနေရနေပြီး KMPB နဲ့အဲအဖွဲ့တွေဒီ MPB နဲ့ BDA နဲ့ကျန်ပေါ်ခွဲတွေ40လောက်ကပြစ်ခတ်ခဲ့တာရှိတယ်။အထူးရကံရရှိမှုလည်းမရှိပါဘူး။ပြီးတော့ကျွန်တော်တို့လွိုင်းကောတောင်ပေါ့။ဒါကောတင်းတောင်ကိုနေ့လယ်12နာရီလောက်ကတကယ်။ညနေ3နာရီလောက်မှတကယ်ဒါလို့ပြကျွန်တော်တို့နေရာ300နဲ့ပြစ်ခတ်တာရှိတယ်။အဲလွိုင်းကောအဲ့အတင်းတောင်တွေကအဆောင်အထိုးတော့နည်းနည်းပြစီပါရှိတယ်။အဲ့ချက်စင်တစ်ခုရှိပါတယ်။
လွယ်ကော်မြို့ပေါ်မှာ2022ခုနှစ်ဒီဇင်ဘာလကုန်ပိုင်းကတိုက်ပွဲတွေစတင်ပြင်းထန်ခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းကနေပါတိုက်ခိုက်မှုတွေလှုပ်လာတာပါလွယ်ကော်မြို့ကအများအပြားအိုးအိမ်တွေကိုဆွန့်ခွာထွက်ပြေးနေကြရပြီးတောင်ကြီးမြို့စီဆိုင်မြို့နဲ့ပတ်ဝန်းကျင်ဒေသတွေမှာခိုးလုံနေကြရပါတယ်ရှင်